ညီလာပြည်အပြင်တဲ့ရည်လိုက်စစ်စစ်မှာတော့မချောင်ကြီးကုံစုံတော်မဒီနဲ့1019ခုနှစ်တည်းမြန်မာနိုင်ငံမှာကျုံရရည်နဲ့ပတ်သက်လို့အဓိကဆွေးနွေးသွားမှာပါဒီနေ့ထဲမှာပဲမြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာတရားကောင်ရင်ဆိုင်ခဲ့ရတဲ့အခြေဖြစ်ခဲ့တယ်လို့ပြည်ရင်းစစ်တွေတကြောပြန်တက်လောင်တာမျိုးတွေလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်ရင်းငြိမ်းချမ်းရေးအခြေအနေကဒီနေ့အတွင်းမှာအတက်ကျတစ်ခါကိုဦးတည်ခဲ့တယ်သင်္ကန်းစာယူကြပါလေကျန်နေတယ်ဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးဖို့အတွက်ပြစ်ခေါ်ထားတဲ့သူတွေလည်းအခုဆွေးနွေးလိုင်းပေါ်မှာရောက်နေပါပြီ။သူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISC မြန်မာကဦးအောင်သူမြင့်မှာနောက်သူကတော့လူခွေလူရှာမှုဖတ်ခုဖြစ်တဲ့ညီမချင်းမြန်မာရဲ့ Director ဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ကိုတစ်ခါလေးပဲဆက်လိုက်ချင်ပါတယ်။ဆိုတော့ဒီနေ့ဆက်မိုက်မှာပဲပေါ့လေဒီရခိုင်လက်နက်ကိုင်ဖွဲ့ရေးရခိုင်ပြည်နယ်မှာဝင်တိုင်းရကနေတိုက်ပွဲတွေစခဲ့တာအခုချိန်ထိပါနောက်ဒီခန်းပြင်းနေမှာပဲစခဲ့တဲ့ဒီလူခွင့်ရေးသဏ္ဍာန်တွေကြောင့် ICC နိုင်ငံတကာတရားရုံးမှာရှင်းရတဲ့ဒီလည်းဖြစ်ခဲ့တာတွေရှိတယ်ဆိုတော့အလုံးလည်းအတိပါဆိုတော့ဟိုဒီနေရာမှာကျွန်တော်ဥောက်သူငယ်ကိုအရင်သုံးသပ်စီရင်ပါတယ်ခင်ဗျာဒီနေ့တည်းမှာဒီမြန်မာနိုင်ငံအနေနဲ့ပေါ်လေကျုံ့ရရီပေါ်မှာရေဘူးရကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံရေးလူခွင့်ရေးဒီပြည်တွင်းငြိမ်းချမ်းရေးအပိုင်းတွေမှာအတက်နဲ့အကျရေဘူးရပြောမယ်ဆိုရင်ဒီဘက်ကပုံများရည်လို့များပြောနိုင်တယ်ဥောက်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခုလက်ရှိအစိုးရမှာပေါ့နော်ဆိုတော့ကန့်ညာဝရိယပေါ့အစိုးရဘက်ကဒီကျူပါအဖွဲ့ကြီးတွေလည်းရှိတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီဖြစ်ပေါ်လာတဲ့အခါကြီးဒီကျွန်တော်ရလက်တွေတောင်းကြည့်တဲ့အခါကျတော့ဟိုအားမရစရာအခြေအနေတွေလည်းရှိနေတယ်လို့ပြောပါတယ်ဆိုတော့ဒီတစ်ခါတော့အခုကျွန်တော်တို့ဒီဖြစ်ပုံပိုင်းပါပေါ့နော်ဆိုတော့ဒီတစ်ခါကျွန်တော်တို့ ICG လို့ခေါ်တဲ့ဟိုနိုင်ငံတကာဆရာယုံမှာဆက်ပြီးတော့ဒီဆိုင်ရလောက်တဲ့အစီပေါ်တော့ဆိုကျွန်တော်တို့အခြေအနေတွေကဟိုတံမကောင်းဘူးလို့ပြောလို့ရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမျိုးမင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတစ်နှစ်အတွင်းကိုရေဦးရကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်ဟိုအခြေအနေတွေကဟိုအတက်နဲ့အကျဘယ်ဘက်ပိုင်းကိုပို့ပြီးတော့ဥတည်တယ်လို့များပြောနိုင်တယ
်ကျွန်တော်ထောက်ကြတဲ့အချက်ကတော့လက်နက်ကိုင်ပြည်ပခါတွေဖြစ်နေတိုင်းရင်းသားဒေသတွေမှာစီလူခွေကြီးချိုးဖောက်မှုအခြေအနေကပုံမှန်လို့ဆိုးရလာတယ်ကြိုးချင်ပါတယ်ဒီနေ့ကျွန်တော်တို့တစ်ချက်တည်းသာမှာဒီကိစ္စရဲ့စစ်ပွဲကကျွန်တော်ရှိနေရှိပါပြီ။ဒါပေမဲ့အခုချိန်ကြီးဒီစစ်ပွဲကိုမရနိုင်သေးတဲ့ပြင်ဒီ IDP Forex ဒီစစ်တောင်းစစ်ကြီးဒီကအခုချိန်ကြီးကြက်ကတ်ဆက်မဆက်လက်နေခိုင်းရသလိုပိတ်ဆို့မှုတွေဆန်းစစ်မှုတွေအများကြီးဖြစ်နေပါတယ်။ဒါတူကအစ်စ်ဖြစ်သွားလာတဲ့ဒီဒီ IDP စနဲ့ရှမ်းပြည်နယ်ပိုင်းဒေသမှာဆိုလို့ရှိရင်လည်းလည်းပဲဒီကခကြောင့်လို့ကျွန်တော်တို့အရက်သားတွေပြေဆုံးမှုကပုံပြီးတော့များပြားလာတယ်ခင်ဗျာ။ဥပမာကျွန်တော်တို့ဒီ2018ဒီလိုင်လာအစီကျွန်တော်တို့တွက်စားတဲ့ဆက်မှာတခုစီရေးဒီအရက်သားပေါင်းကျွန်တော်တို့ပြေဆုံးတဲ့သူက88%ကြီးရှိပါတယ်။အခုဆိုရင်ပုံပြီးတော့များပြားလာတယ်။အဲ88%ကြီးမှာဆိုရင်ကျွန်တော်42%ကတော့တက်မလို့နဲ့တက်ဆိုင်နဲ့ပြေစားရကြောင်းဖြစ်သွားတဲ့နော်လူကပြေဆုံးမှုကြောင့်ဖြစ်တဲ့ဆက်ပြောကြမယ်ဆိုရင်ကျွန်တော်တို့ဒီလိုနဲ့ကိစ္စကအတွင်းခိုင်းနာဒေသတွေဒီမှာဒီကိစ္စမှာဘယ်လိုလုပ်ရမလဲပြလာပါတယ်အဲ့ဒီမှာစေဆုံးတဲ့ကဲမှာအမြင့်ကြီးတဲ့ကလေးကြီးစေဆုံးမှုကကျွန်တော်တော်များနေဝင်ဖြစ်ကြရသိနေကြရဖြစ်တယ်ဖြစ်ပါကြဟု
တ်ကဲ့ဆိုတော့ဒီလူခွေကိစ္စတွေမှာဟိုတူပေါ်လေခုဟိုတချို့ကဟိုထောက်ပြရတာမျိုးရှိပါတယ်ဟိုတိုင်းကြားလာတဲ့ကိစ္စမျိုးတွေပုံများလာတယ်နောက်ပြီးတော့အခုဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာဆိုလည်းဒီတက်မတော်စုံစမ်းစစ်ဆေးတာမျိုးတွေလို့ပေါ်လေစသဖြင့်အဲ့လိုစုံစမ်းတာတွေအရေးယူဖို့ချိုးဖောက်လာတာမျိုးတွေရှိတယ်ဆိုပြီးတော့တချို့ကဒါတွေကတိုးတက်မှုသဘောထားအမျိုးဆိုတဲ့သဘောမျိုးနဲ့ပြောကြတာမျိုးရှိတယ်ဆိုတော့ကျွန်တော်တိုးတက်မှုအပိုင်းနေလဲအောင်မြင်မှုရရလို့ပြောနိုင်တဲ့အပိုင်းနေလို့ဘာများရှိတယ်လို့ပေါ်မျိုးနေတယ်
ဒီလိုစုံစမ်းစစ်ဆေးမှုလုပ်ဆောင်ပါတယ်ဆိုရဲကိစ္စကိုကျွန်တော်တွေ့ရတယ်ဒါကမြန်မာနိုင်ငံလူ့စုရေးကော်မရှင်ကလည်းတချို့သောကိစ္စတွေကိုတွားရောက်စုံစမ်းပြီးတော့ကန့်နယ်ပြီးလုပ်ဆောင်နေတာဒါကကျွန်တော်တို့အရင်တော့မရှိသေးတဲ့ကိစ္စတည်းသာလို့ရှိရင်အများကြီးပါဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်နေတာစုံစမ်းစစ်ဆေးတွေနဲ့ဒီအောက်ထိရရပြန်လဲအရေးယူနိုင်တဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒီလိုကရှိခဲ့တဲ့အချိန်မှာအဖြစ်အခြေအကျိုးကအဖြစ်ကနေကျင်းလွတ်ပြီးတော့ဒီလိုဒီကောက်ချော့ဒီပြည်နယ်ပြည်ကအခုချိန်ကြီးရှိနေပါတယ်အထူးသဖြင့်ပြုလုပ်နေလို့ဆွဆွဲခံရှိတဲ့ဒီကလက်နက်ကိုင်အဖွဲ့သို့မဟုတ်တမတော်ကဒီဖြစ်လို့ရှိရင်ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးရဆရာပဲကြားရပြီးဘလို့ဖြစ်ပေးရေးယူရဆရာကိုဝင်ရောက်ပြီးတော့ပြည်ရှိခွင့်နေကြောင်းရချက်လက်တွေကိုကျွန်တော်တို့ပြည်ရှိခွင့်အပိုင်းမှာအရန်အားနေပါတယ်ဘာကြောင့်လဲဆိုတော့ဒီတရားစီရင်မှုအပိုင်းမှာအရသာတရားစီရင်မှုနဲ့ စ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကိုကွဲပြားနေတဲ့အချက်မှာစစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကိုတာမာရက်ပိုင်းကြီးရှိမှုကိစ္စကျွန်တော်မရှိပါဘူးဘယ်လိုမျိုးရေးယူလဲဆိုတာကိုလည်းကျွန်တော်တို့တွင်လေးမြင်သာသာထုတ်ပြပြနေတဲ့မရှိတဲ့အတွက်စုံစမ်းစစ်ဆေးရင်လည်းဒီအရေးယူမှုပိုင်းမှာကျွန်တော်တို့တွေ့ရစီအရဆက်လက်ရှိနေဆုံးပါ
โอเคสู้กูเอาตัวนี้ก็เลยตะคุเปลี่ยนเมยมาเลยเราโหโหฉีนี่เนี่ยอายะเสียไม่โหฉีนี่မျိုးไม่ห่อตาเราตีจะไปได้แต่แม้แต่เอาหมิ่นหมู่นี่เนี่ยเราပြောมั้ยส่วนเนี่ยပြောได้ยันในในหาดิบายเหมือนมีนี่ก็มี
สู้ดิลูกเนี่ยโหอสุรปะกะโหจูบานุดิရှိပါတယ်สู้ปีเกเน2018โหဒီเดมาก็ชะลงเนาะโหตําโรဘက်ကနေပြီးတော့ကျွန်တော်တို့ဒီတိုင်းသားတွေเนี่ยငင်းရည်ကိစ္စတွေလုပ်ဖို့ဆိုပြီးတော့ကိုလ ీల အပြစ်ခံရသေးတယ်လို့ပါတယ်။ဆိုတော့တစ်ခါအဲ့တစ်ခါလ ీల သက်တမ်းဆက်ပြူပါလေ။ဆိုတော့လည်းပြောတဲ့ခါကျတော့ဟိုရက်လက်ပြန်ကြည့်တဲ့ခါကျတော့တစ်ဖက်မှာဒီအပြစ်ခတ်တာကြီးကတစ်ဖက်ကရက်သေးတာကြီးလုပ်ကြတယ်။ဒါပေမဲ့ရက်လက်ကမထွက်လာဘူးဆိုတဲ့အခြေအနေတွေ့ပါတယ်။ဆိုတော့တစ်ခါစီးပွားရေးတဲ့အပိုင်းမှာပြန်ကြည့်လို့ဆိုရင်လည်းကျွန်တော်အစိုးရဘက်ကအခုဒီပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်ကျွန်တော်တို့စီးနေတဲ့တိုင်းတွေလိုက်ယူရင်းရုံနောက်ဘူးဖိုရမ်တွေဆိုတော့လုပ်ပါတယ်ဒါဒီလုပ်ပြမဲ့လေရက်လက်ကြာရှိတဲ့ခါကျတော့သူပြန်ချုပ်လိုက်တဲ့ခါတနင်္ဂနွေရက်ကြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတို့ဒီကျန်တဲ့စီးပွားရေးစုချက်မှုပိုင်းမှာစိတ်မပြေရတဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုအနေအထားတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုအထွေထွေကြီးတိုးတက်မှုတွေမှာဟိုအားရလောက်ဆရာမဖြစ်တာကအဓိကပါကြောင်းလေဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောမလဲဟိုလူကြောင်လားဟိုစနစ်ကြောင်လားဘလို့ချင်းနေရအဓိကဓာတ်ရင်းကိုတွန်းပို့နေရလဲ
ဆိုခုနကအမျိုးမျိုးထောက်ပြသွားတဲ့အချက်ဒီမှာဟိုကျွန်တော်လက်လက်လေးလာမိတဲ့အပိုင်းပေါ့နော်ဆိုတွေ့တာကကျွန်တော်ရှင်း system failure ပြဆိုပြဿနာကအခုလက်ရှိစနစ်ကိုကဟိုဒီ device ဆက်လုပ်လို့မရဘူးဆိုတဲ့အခြေအနေမျိုးဖြစ်နေတယ်ဖြစ်ပါတယ်ဆိုအဲ့တော့တစ်ဖက်ကပြစ်ခတ်ရဆဲတဲ့ငြိမ်းချမ်းရေးလုပ်ဖို့ကြိုးစားတယ်ဒါပေမဲ့ရလက်တရားပုံကိုဆိုးပါတယ်ပေါ့နော်ဆိုအဲ့ဒီအနေအထားမှာတော့ကျွန်တော်တို့တခြားတစ်ဖက်ကပြန်ကြည့်ဆင်းတယ်လို့ဖြစ်ပါတယ်
โอเคสนุกอ่ะเจ๊ดว่าก่อมิ้วมิ้วก็เลยเมจิมาเลยซะๆอาลาดิก่อมิ้วก็เมแล้วเมก็มาเลยสรุปเราเจอเดี๋ยวโหโหตู้ตั้งหมู่นี่มาอายะเสียฉีนี่ไม่ยောက်อ่ะอธิกะโหสนิทจองล่ะรู้จองล่ะบลูฉีนี่จองอะคือโหอายะอายะหลอกเสียผิดมะล่ะล่ะเนี่ย
เราก็สนิทจองก็รู้จองก็ผิดเองรู้ทอดแจกมาเองสนิทก็เรารู้มาเตียฉีสนิทเนี่ยที่เตียนี่มันเนี่ยเล็ดๆเล็ดๆหมู่ไปมาหาแน่นี่เลยကျွန်တော်တို့ဒီလိုမျိုးအခုဖြစ်ပြနေတဲ့ကိစ္စတွေမှာရှိနေဆိုလို့ရှိရင်ဒီဗီတိုရီယာလိုမျိုးကိစ္စမျိုးမှာတရားစီရင်မှန်တယ်အားနည်းချက်ဒါကိုကျွန်တော်ဖြစ်မှာကျွန်တော်တွေ့ရတာဒါကစနစ်ကြောင့်ပါနောက်ထပ်စနစ်တစ်ခုရဲ့မှာကျွန်တော်တို့ဒီအပလီလိုက်စားမှုကြီးဖြစ်နေတာငွေများတရားနိုင်ငံတွေငွေနဲ့တရားရှင်ပုံစံမျိုးဖြစ်နေတဲ့စနစ်ကြီးကိုကျွန်တော်တို့ဟိုတိုးလျချေချက်ဖို့ပြအခုချိန်ထိအခက်အခဲရှိနေတဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကတော့လူ့ဘက်နဲ့ဖြစ်နေပါဒီကိလက်လက်ကိုကြိုင်ရတဲ့လူတွေအနေနဲ့လက်လက်ရှိစိတ်ကလေးလူလူရပါတယ်ဆိုရဲစိတ်ထားမျိုးရှိနေတဲ့ဒီခုချိုးပေါက်မှုကိုဒီယူစိတ်ရမလို့ငါတို့အာနာနဲ့ငါတို့လုံးဆောင်လို့ရတယ်ဆိုရဲဒီခုလေးစားမှုတွေပြက်ွက်တဲ့စိတ်ထားတွေရှိနေတဲ့ဒီတွေကနေဖြစ်နေတဲ့အရာမျိုးလည်းဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့တရားစီရင်မှုအနေနဲ့တရားရေးကိုဘယ်သူမှခင်းစိုက်တော့ပါဘူး။ဒီမှုစိုက်တဲ့အခါမှာတရားဥပဒေနဲ့အရေးယူမှုရှိတဲ့အခါမှာဒီစီကျူးလွန်မှုတွေအခွင့်အမ်းပုံပုံကြီးများပြတဲ့သူတွေကပုံပုံပြီးတော့နေရဲစရဲဖြစ်လာတယ်။ဒါတို့လုပ်တဲ့အဓိမအရေးကြီးမှုတွေအများဖြစ်တဲ့အတွက်ဒီစီချုပ်ပေါက်မှုနိုင်စင်ပုံပုံတွေဖြစ်တဲ့အခါမှာသူရဲ့စိတ်ထားတွေကဒီစီချုပ်ပေါက်မှုကပမာဏရှင်သာဒါတကဘာမှမထူးဆန်းတယ်လို့ငါတို့လည်းဒီမှာအရေးကြီးမှာမဟုတ်ဘူးဆိုတော့အကျောက်တရားဒီစီချုပ်ပေါက်မှုကြောင့်အရေးကြီးမှုမရှိတဲ့အပေါ်မှာဒါမှသူတို့စိတ်ရည်ပြန်မရှိတဲ့အတွက်မဟုတ်လို့လူချိုးဖောက်မှုတွေများပြားလာတယ်ဆိုတော့လူရောလူရောအားနည်းချက်လို့ဆိုထောက်ပြချက
်ဟုတ်ကဲ့ကော်မြူနီဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲဟိုပါကိုယ်တိုင်ပါဝင်ဆွေးနွေးဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တိုးလင်းနေလိုက်မှာရှိနေပါတယ်ဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီ2019အတွက်တော့လေသင်ခန်းစာရေးတရားကျွန်တော်တို့ဒီကျွန်တော်တို့မြန်မာပြည်ဒီလူလူလူအတွက်တော့ဒီနိုင်ငံယူဒီယာတွေရှိတယ်လို့ထင်ပါတယ်ခင်ဗျာအဲကြောင့်လဲဆိုတော့ကျွန်တော်တို့အခုလိုမြန်မာပြည်ဟိုကျွန်တော်တို့ဒီအဒီဆိုင်ရာခုံရုံးကိုကျွန်တော်တို့ဆွဆွဲကျက်နေကျွန်တော်တို့ဟိုပေါ်ပြီးဖြည့်ရှင်းရတဲ့ဟာကြီးရှိတယ်ဒါကြီးကကျွန်တော်တို့တာမန်ကျွန်တော်တို့လိုဟိုတာမန်ကြီးဒီလူလူတွေအတွက်လေဟိုငကောကတစ်ခါမှလည်းဒီလိုဟိုဒီလိုဆုံးနိုင်ရှိတယ်ဆိုတာလဲကျွန်တော်တို့မသိဘူးအခုတော့အချိန်ကဒီလူလူတွေကဒါဒီလိုသိလာတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီလို ဥရိယနဲ့ပတ်သက်ပြီးတော့ဒီလိုတည်တဲ့အတွက်ကြည်သူလူထုတာမန်ကြည်သူလူထုအတွက်တော့အကျိုးမြတ်ရှိတယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်တို့မြန်မာဟိုစစ်တပ်ဒီအတွက်လည်းဆင်ရကျဲလို့မရဘူးဆိုတာကျွန်တော်တို့ဆင်ញံဖို့ကောင်းတယ်လို့ထင်ပါတယ်ကျွန်တော်တို့လက်ရှိအစိုးရအတွက်လည်းအနေဒီအစိုးရအတွက်လည်းဆက်ပြီးတော့ကျွန်တော်တို့ကြိုးပမ်းကြရတယ်လုံမှန်းကြရတယ်အများကြီးရှိသေးတယ်လို့ဟိုကျွန်တော်တို့ထင်ရပါတယ်ခင်ဗျာအဲဒါကြောင့်ကျွန်တော်တို့ဟိုသင်္ကန်းဆိုင်ကြီးကြီးအများကြီးရှိတယ်လို့ထင်ပါတယ်ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးတာကျေးဇူးပါဆိုတော့ကိုပင်နယ်ဆွေးနွေးမဲ့ပုံကိုရယ်ဦးချင်းမြင့်ဟိုဆွေးနွေးကြတဲ့အပိုင်းလေးကိုကျွန်တော်ထပ်ဆင့်ပြီးဆွေးနွေးစေချင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကုံတော့မဲ့ဒီ2019ရဲ့မှာကျွန်တော်ရဲ့ကိစ္စတွေထူးထူးဒီ ICC လိုနေရာမျိုးဒီဒီမှာနိုင်ငံရောက်ပြီးတော့တက်ရှင်ရတဲ့ကိစ္စတွေဖြစ်ခဲ့ဆိုတော့ကျွန်တော်တို့ဒီလိုအခြေအနေတွေနဲ့နေပြီးတော့ဦးချင်းမြင့်ပြောတာကတော့ဘောလေသင်္ကန်းစာယူစရာအနေနဲ့ကောင်းလို့ရှိမယ်ဆိုရင်ဒီရည်နေထဲမှာဒီစိတ်ကတကူရဲမဟုတ်ဘူးလေနိုင်ငံရေးပြည်ရင်းညီညီလူခွင့်ရေးအပိုင်းနဲ့မှာကျွန်တော်တင်ရတာယူစီရဘာတွေများရှိမယ်လို့ယူဆလဲကော်ဒီနေရေးဆွေးနွေးပြပါဦးလေ
ဟုတ်ကဲ့ဟိုခုနတင်ရတာယူစီရဆိုရဲအချက်ကတော့ဟုတ်ပါတယ်ဆိုတော့ဒါမဲ့ကျွန်တော်မြင်လာကဟိုရက်လက်ထွက်မှုအပိုင်းမှာပုံပြီးတော့ဟိုကြည့်ဖို့လူတွေလို့ရှင်းတယ်ခင်ဗျအဲ့တော့အစိုးရတစ်ခုလုပ်တဲ့ဆိုရဲအခါမှာကျွန်တော်တို့ကဟို performance ကိုခေါ်ရဲကြည့်ရဲစောင့်ဆောင်မှုတွေကြောကြည့်ရပါဘောနော်တစ်ခါကဟိုလောက်ကြတော့လုံနေရတာရက်လက်မှမဆုတ်ဘူးရှင်လို့ရှိရင်ဒါပြက်ကမာရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီအစိုးရတစ်ခုရဲ့ရည်ရွယ်ချက်ဆိုတဲ့နေရာမှာကျွန်တော်တို့ခေါ်တာတော့ဒီ public goods ပေါ့ဗျာရှင်ကကဒီအစိုးရကပြည်သူတွေရဲ့ကျွန်တော်တို့ကောင်းကြီးချမ်းသာတွေဘယ်လောက်ရှားဆောင်နိုင်ကြလဲဆိုတဲ့အပိုင်းပါဆိုတော့အဲ့တော့အဲ့ဒီအပိုင်းကိုကြည့်တဲ့ခါကျတော့ကျွန်တော်ထင်တာကပေါ့နော်ဆိုတော့ခုနပြောသလိုသင်္ကန်းစာကြီးရဲ့ဆက်ဆက်ယူနေလို့မရဘူး။ရက်လက်တွေလည်းဆက်ဖို့လိုတယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ကိုအောင်သူကြီးဆိုတော့ဒီဆိုးအနေနဲ့ဒီဟိုတိုးတက်ဖို့တော့နိုင်ငံရေးဆန္ဒလည်းရှိတယ်။ဒါပေမဲ့ဟိုဖြစ်မလာတဲ့အပိုင်းတွေကလည်းတကယ်တမ်းမှရှိနေတယ်ဆိုတော့ဒီနေရာမှာအတိအကဟိုအားနည်းနေတာပို့ဘာကြောင့်လဲ။သူတို့ဟိုမလုပ်ဖို့ကံမှုဟိုဘယ်လိုပြောလဲ capacity ပေါ့လေစောစောကြီးအားနည်းရလား။ဘလို့အတိအကကိစ္စတွေကြောင့်အခုလိုသူတို့မှနိုင်ငံရေးဆန္ဒရှိတဲ့တမ်းနဲ့မဖြစ်ရတယ်ပေါ့လေ။
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလိုပါဟိုရွေးကောက်ပွဲဆင်းနေတဲ့အစိုးရကြီးဆင်းတဲ့ခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမှာပြည်သူကကြိုက်ကြိုရွေးချယ်လိုက်တဲ့အစိုးရပေါ်လာတယ်။ပေါ်လာတဲ့ခါကျတော့သူကဒီအစိုးရတစ်ခုနဲ့တစ်ခုကသူရဲ့ဦးတည်လုပ်ကိုင်ရေးလုပ်ကိုင်ရေးနဲ့ဆက်ရကြတော့မတူဘူးလို့ထင်တာပေါ့နော်။ဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့အဲ့တော့အစိုးရကဒီတက်တက်လာဆိုစပြောပါလေငြိမ်းချမ်းရေးကိုဦးစားပေးလို့မလို့ပြောပါတယ်။ဆိုတော့ဒီနေ့ရရောဒီနေ့ပြင်ချင်ဆိုင်နေတယ်လေပေါ့ဆိုအဲ့ဒီကားမှလည်းကျွန်တော်စိတ်အားရရတော့မရှိဘူးဆိုတော့နောက်တစ်ခါကျတော့ကျွန်တော်ဒီပြည်သူလူထုရဲ့နေထိုင်မှုဘဝပေါ့ဗျာဆိုတော့တက်ကိုတက်လာအောင်လုပ်မယ်ဆိုတဲ့ခါလည်းရှိတယ်အစိုးရဘက်ကဟိုကြိုးစားတာလည်းရှိပါတယ်ဆိုတော့ဒါမှလည်းကျွန်တော်ရန်လာပိုင်းတော့ပြန်ကြည့်ရမယ်အနေအထားမျိုးပေါ့နော်ဆိုတော့ဒါမျိုးရှိတယ်နောက်တစ်ခါကျတော့ကျွန်တော်စီမှာရှိတဲ့ကျန်တဲ့လူမှုစီးပွားပြဿနာတွေပါဆိုတော့အဲ့တော့သမရယုံကအနေနဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီမူရစီဝါနဲ့ပတ်သက်တဲ့ပြဿနာအတိုင်းကြီးကကြီးနေပြီပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သမရယုံကလည်းပြောဟိုအထူးသဖြင့်ရှင်းချလုပ်ဆောင်ပါရင်ကျွန်တော်တို့သိပါတယ်။အောင်မြင်မှုတွေလည်းဒီကုန်းပြောသိပါတယ်။ဒါပေမဲ့ကျွန်တော်ဆက်တက်တဲ့လူဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုအောင်မျိုးမင်းကိုလည်းဆွေးနွေးစေချင်ပါတယ်။ကိုအောင်မျိုးမင်းကတော့သူချင်းဒီလူခွင့်ရေးကိစ္စတွေအားလုံးဆက်တဲ့ပုဂ္ဂိုလ်လည်းဖြစ်တော့ကျွန်တော်လူခွင့်ရေးအပိုင်းကိုပို့ပြီးတော့ပူဇော်ပြီးဟိုဆွေးနွေးစေချင်ပါတယ်။ဆိုတော့ကိုအောင်မျိုးမင်းဆိုတော့ပြောလို့ပေါ့လေကျွန်တော်ဒီအစိုးရလက်ထက်မှာဒီအစိုးရနဲ့နိုင်ငံရေးဆန္ဒလည်းရှိတယ်။ဒါပေမဲ့တချို့ဟာတွေကထင်တော့ဖြစ်မလာဘူးဆိုတော့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်တဲ့အပိုင်းတွေမှာဒီစိတ်ဆန္ဒရှိရတာပါနေထင်တော့မဖြစ်ရတာအဓိကအားနည်းချက်ကဘာကြောင့်လဲ။
လူခွေချိုးပေါင်းမှုတွေကိုကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေရတဲ့အကြောင်းရင်းကတော့ဒီလိုမျိုးအရေးယူမှုတရှိတဲ့အကြောင်းအရာတစ်ခုလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။အဲတော့ဒီလူခွေချိုးပေါက်တဲ့သူကအရင်ကတည်းကကျွန်တော်တိုင်ကြားမှုတွေဖြစ်လာကြ။တိုင်ကြားမှုပြည်သူ့နဲ့တိုင်ရင်းလာတယ်။ဒါကတော့ဆိုရှယ်မီဒီယာရဲ့ကိစ္စတွေကြောင့်မလို့လူခွေချိုးပေါက်မှုတွေပုံပြီးတော့လူများသိလာကြတယ်။ဒါနဲ့တိုင်ကြားရဲ့ယန္တရားအပိုင်းမှာအရေးယူမှုအပိုင်းမှာအားနည်းနေလား။ဒါယန္တရားတွေရဲ့ဟိုရေးရမှုပါတယ်။ဒီမှာကျွန်တော်လူ့ခွင့်ကော်မရှင်နဲ့ကျွန်တော်သိရအောင်လူ့ခွင့်ကော်မရှင်ဆိုတာတိုင်ကြားမှုကိုကျွန်တော်လက်ခံတယ်တခါဒီအနေနဲ့ပတ်သက်လို့ဒီတိုင်ကြားမှုတွေကိုဥပဒေတိုင်းရေးနေမှုတွေဆက်ဆံရမှုနိထာရမှုပေါ်ဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးရှိပါတယ်ဒါပေမဲ့လူ့ခွင့်ကော်မရှင်ကိုယ်နိုင်ကဒီလူ့ခွင့်နဲ့ပတ်သက်လို့ရည်တည်ချက်တွေဒီခါမှာလုပ်ပိုင်ခွင့်တွေအားနည်းနေတဲ့အချက်ဒါက institution နဲ့ပတ်သက်တော့အားနည်းချက်ပေါ့ဒါကတော့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာ ်စကတ်လေလူ့စီကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့လူ့စီရချိုးဖောက်ပါတယ်လို့ပြောတယ်။ဆက်ဆံရာဝန်ကြီးဌာနကိုဒီအားနဲ့ပတ်သက်ပြီးအကြောင်းကြားပါတယ်။ဒါပေမဲ့သူတို့ရဲ့အစီအစဉ်တော့မတွေ့ရလဲဆိုရင်ဝန်ကြီးဌာနတွေကသူတို့ရဲ့ကြည့်ကြချက်ဒီလွှဲပြောင်းပြရတဲ့ဒီအချက်တွေအကြောင်းတော့မပြောပြဘူးအဲ့တော့အရေးကြီးတယ်လို့ပြောလဲဒီအနေနဲ့ပတ်သက်လို့အရေးစိုက်ပါတယ်ဆိုရင်အချက်လက်ကောင်မှမပြောင်းလာဘူးအဲ့တော့ဘာဖြစ်လာလဲဆိုရင်ကော်မရှင်ကလူတွေကအားလေးနေတယ်ကော်မရှင်ကလုပ်တဲ့လုပ်ငန်းတွေလည်းဆက်ဆံရဝန်ကြီးဌာနတွေကအားလုံးအတွက်လက်ကြည့်ကြည့်တိုင်းအတွက်လှုပ်ဆောင်မှုအတွက်ဘာလို့လဲတာဝန်ရှိပါတယ်လက်တွေ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုရင်စိတ်ရင်းစိတ်နာအားလေးနေတဲ့ဒီဖက်ကကျွန်တော်လူတွေဆက်လက်ဖြစ်ဆုံးပေါင်းကြီးတွေတားဆီးနိုင်တဲ့ခက်ခဲဖြစ်ပါနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ပြောတဲ့အခါမှာဒီလူရဲ့အသိစိတ်ကအပိုင်းပေါ့နော်ဒီလူစီဆိုတာကအရင်ခြေပြတ်တာအဲ့တော့လူစီဆိုတာကဒီလိုမျိုးခုပေါ့ကိုဒီယုံစီစီနဲ့ကိုယုံစီနဲ့တိုင်းပြောတာမကဘဲနဲ့လူစီဆိုရင်စိတ်တွေလူစီဆိုစက်ကြီးစက်ကြီးတွေဒီပိဋကလေးလာဖို့အတွက်ကျွန်တော်တို့ဒီစိတ်ကသိထားမှဒီလူစီစိတ်ကလေးနိုင်ပါလားဒါပေမဲ့အခုချိန်ထိကျွန်တော်တို့ဒီကျောင်းကြီးကျွန်တော်တို့ဒီလိုမျိုးသင်္ဘဲကျောင်းကြီးမှာလူပီအောင်ပြည်သူကသင်ကြားတာမရှိခဲ့ဘူး။တက္ကသိုလ်ရောက်ပြီးတော့မှပဲဥပဒေပြဿနာမှာအခုမှစတဝန်ကနေစတင်သင်ကြားတာရှိတယ်။အထူးဖြင့်လူစီရေးချိုးဖောက်မှုအများဆုံးဖြစ်နေတဲ့ရေတပ်ဖွဲ့တွေ၊တရားရေးဌာနတွေ၊စစ်မတော်တွေကြားထဲမှာလူစီနဲ့ပတ်သက်လို့အသိပညာစံပိုးပို့ဆသောအကြောင်းအရာတွေအားနည်းအတွက်လူစီရေးချိုးဖောက်မှုကိုလူစီရေးချိုးဖောက်မှုလို့မမြင်မနဲ့ချိုးဖောက်နေတဲ့ဒီအာဏာရှင်ဒီလိုမျိုးဒီအနာရှိတဲ့ပြည်ကြီးချိန်ကြီးကလေလက်ရှိအစိုးရရဲ့အကောင့်တွေပေါ်ဆောင်ရွက်မှုတွေအားနည်းနေတဲ့အဖြစ်ဆုံးဖြစ်ပ
ါဟုတ်ကဲ့ကွန်မြူနီစနစ်ကိုသိပြီပါဆိုတော့ကျွန်တော်စနစ်ဝဲကိုစာရေးသားပြဖို့စနစ်ထားရတယ်လဲဖော်ပြခြင်းပါတယ်တူဦးကတော့ကျွန်တော်အမေရိကန်ပြည်သူကမောင်သက်သနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးလေ
ဒီဖက်ကရေးဆွဲထောက်ခံထားတဲ့2008နာဂက်ချေဦးနဲ့အုပ်ချုပ်ရေးအာဏာတပိုင်းစားနဲ့ကျွန်တော်ဘောင်းဆောင်ကိုပြည်ရင်းမြေပေါ်မှာဖြည့်ရှင်းနေရတဲ့ LOD ဆိုရလက်ထက်မှာနိုင်ငံရေးလူခွေပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုအပိုင်းတွေအတန်နဲ့တိုးတက်မှုရှိလာတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဆိုရအုပ်ချုပ်မှုအောက်မှာကာကွယ်ရေးပြည်ထရေးနေဆက်ရေးတရားစီရင်မှန်တိုင်းတွေမရှိဘဲဒီလောက်တကြီးတိုးတက်လာအောင်အုပ်ချုပ်နိုင်လို့ပါပဲ။အထူးဖြင့်နှစ်ပေါင်း50ကျော်ဆက်အာနာရှင်စနစ်ဆိုးအောင်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအကျင့်ပြတ်ချစားမှုတွေဘလောက်ထိဆိုးဝါးနေသလဲဆိုတာတကယ်ကြမ်းတဲ့အုပ်ချုပ်ရေးအခြေအနေတွေကြားကမိမောက်ထိုးပြသွားနိုင်လို့ပါပဲပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အဆုံးထိမရောက်သွားသေးသည့်တိုင်ရောက်ပိုင်းမှာမိတ်၃ဘွဲ့ဒေသတွေကလွဲလို့ကြံဒေသတွေမှာယာယီအပြစ်ခတ်တွေရက်စဲထားနိုင်ခဲ့သလိုအဲ့ဒေသတွေကပြည်သူတွေမှာလည်းအနည်းငယ်အသက်ရှင်ချောင်လာတယ်လို့ယူဆပြီးပါတယ်အထူးသဖြင့်အပြစ်ရက်တွေရောအပြစ်ရက်ဖို့ဆွေးနွေးနေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာစီရေးထက်နိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးလို့တဲ့အတွေ့အကြုံယူဆတွေအပြန်အလှန်တိကျဆက်ဆံလို့တဲ့ယူဆကောင်းတွေတဲ့နဲ့ဆိုင်ဆိုင်ရှိလာတာတွေကတိုးတက်မှုတွေလို့ယူဆပြီးပါတယ်နောက်တစ်ချက်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖရပီတော်စုတည်ဆောက်ရေးဆွေးနွေးတဲ့နေရာမှာကျွန်တော်ရှိခြေဦးကိုပြင်ကိုပြရမှာဖြစ်တဲ့အတွက်ခြေဦးပြင်စင်ရေးကော်မတီဖွဲ့စည်းပြီးမူကြမ်းတွေရေးဆွဲနိုင်ခဲ့တာလဲတိုးတက်မှုတစ်ခုလို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့ဒါအမေရိကန်ပြည်သူကမောင်သက်သနာရဲ့ပေးစာပါသူကတော့တိုးတက်မှုတစ်ချို့ရှိတယ်ဆိုတော့သူ့အမည်ကိုပြောထားပါနောက်ထပ်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးထားတဲ့စာတချို့လည်းရှိပါသေးတယ်မာယူသနာကျော်ဖတ်ပြပေးပါဦးဗျာ
မထွေးရဲ့ဆောင်မှာတော့ခြုံပြီးပြောရမယ်ဆိုရင်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာအကြမ်းဖက်ကိုဥတည်နေတယ်လို့ပြောချင်ပါတယ်လို့ဆိုထားပါတယ်။ဒါကြောင့်မလို့တင်ငန်းစာယူစရာရှိတာကအရာရာတိုင်းမှာမိမိတူတစုအကျိုးအတွက်မဟုတ်ဘဲနဲ့အများအတွက်ရရှိအကျိုးရှိစေဖို့ရည်ရွယ်ချက်နဲ့ကောင်းမွန်တဲ့ကိုကျင့်တရားကိုကျင့်ဆန္ဒစိတ်ရှိမှုနဲ့မှန်ကန်ဆုံးဖြတ်ပြောဆိုမှုပြုလုပ်ခြင်းကအထူးအရေးကြီးရယ်ဆိုတာလိုအပ်ချက်တွေဖြစ်တယ်လို့ယူဆမိပါတယ်တဲ့။ဒါမထွေးရတာပါ။အခုချင်းမျိုးလေးဆိုရဲနောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးဟာတက်သလားကျသလားဆိုတာဖြေရှင်းရအခက်ဆုံးပုတ်စာရှင်းဝင်တစ်ခုပါဟဲ့ဒါနဲ့အဖြေကတော့တခုလေးပါနိုင်ငံရေးမှာပြည်သူတွေရေကောက်တင်မြောက်ထားတဲ့အနေရောင်ဝက်ပုဂ္ဂိုလ်ကဘေးကျဉ်ဆက်အဆင်းဝက်လောက်အာဏာမရှိလေတော့ဒီမိုကရေစီဖယ်ဒရယ်လို့ဘလို့ပဲအော်အော်အချိန်ကုန်ပြီးတော့လေးရီကုန်ခဲ့တာလက်တွေ့ပါအခုဆိုရင်လေးနှစ်ပြည့်တော့ပါမယ်လူခွင့်ရင်မှာတော့ဘေးပွင့်အခါခါမိနေတော့မှာပဲ။နေရင်းမှာလည်းလောက်တော့လုံနေကြပါရဲ့။ဒါနဲ့လည်းနေရမှမှန်တော့မြေကမ်းတစ်ယောက်လမ်းထားလျှောက်တယ်လို့ပါ။လောက်ရမှာကပါဝါရှိတဲ့စစ်တပ်လုံနေတာကအရာတော့မရှိတဲ့အစိုးရဆိုတော့နေရင်းကတောက်လိုက်ဆားလိုက်ခုချိန်ထိပါပဲ။အရိုးရှင်းဆုံးပြောရရင်တော့တင်ရဲစာယူစရာကပြည်သူတွေအလင်းခံနေရရဲ့ဆိုတာသိလိုက်ရတာပါပဲ။ ကျေးဇူးတင်ပါတယ် VOA ကျမ်းမာကြပါစီလို့အကိုချေမျိုးလေးဆိုရတော့ရှင်ရေးထားပါရှင
်ဟုတ်ကဲ့နောက်စားတဲ့ကြောင့်တော့ကျွန်တော်မိတ္တလာမျိုးဟာဥစိန်မောင်ရဲ့စာပါမဆုမွန်ပတ်သက်ပြီးပါခင်ဗျာ
အခုဆွေးနွေးရမယ့် topic မှာတင်ပြရမယ့်အချက်တွေကတော့အားလုံးအသိပဲဖြစ်နေလို့ရှင်းရှင်းဝေးဝေးဆွေးနွေးရလို့မယ်မထင်ပါတူတူပဲဆွေးနွေးလို့ပါတယ်ပြပောင်းများစွာနဲ့အခုလောလောဆယ်မှာပါစစ်ပွဲတွေအတွင်းမှာရောစစ်ပွဲဖြစ်ပွားရာနယ်မြေတွေအတွင်းမှာပါလူခွေချိုးဖောက်မှုတွေလူမျိုးရေးအမြင်နဲ့ဖြစ်ခဲ့တဲ့ပြဿနာတွေကြောင့် ICJ နိုင်ငံတကာခုံရုံးအထိတရားရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်။ဂမ်ဘီယာရဲ့ဆွဆွဲချက်များစွာကိုပြန်လည်ခြေပခဲ့ရတဲ့အခြေကိုရောက်ခဲ့ပါတယ်။တရားရုံးရဲ့အဆုံးဖြတ်ကတော့မသိရသေးပါဘူး။လုံးဝအုတ်တုံခြေပနိုင်ခြင်းမရှိလို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုရင်တမမနဲ့စောင့်မျှော်နေရပါတယ်။2019ခုနှစ်တုန်းကစစ်မီးကအေးအေးနဲ့မပြတ်တိုက်ပွဲတွေဖြစ်နေပါတယ်တအောင်းပလောင်နဲ့လည်းတိုက်ပွဲတွေတိုးလာပါတယ်ရှမ်းမြောက်မှာလည်းဂျိုသားတိုက်နေကြတာခဏခဏပါ KNU နဲ့ကလည်းဖြစ်စပြူလာပြန်မိုးနဲ့ကလည်းအငင်းပွားတိုက်ကြပြန်ဆိုတော့တိုက်ပွဲတွေတကြောပြန်ဝေဆာလာပြီလို့ဆိုရမှာဖြစ်ပါတယ်အပြစ်ခတ်ရင်စေရင်ညှိနှိုင်းဆွေးနွေးမှုလှေလှော်ရင်းနဲ့နေနေတယ်လို့ဆိုရမှာပါဘသူ့ကိုအပြစ်ဆိုရမလဲတောင်မသိတော့ပါဘူးကိုလိုချင်တာလုပ်နိုင်မှုနိုင်ငံမှာစုပူအောင်တမင်ဆွပေးနေသလားလို့တောင်ထင်စရာဖြစ်ပါတယ်ကလုံးခေါ်ဖို့တောင်းဆိုနေတာကလည်းမယိုးသားတဲ့တန်မြတ်ဖြစ်စရာတစ်ခုဖြစ်ပါတယ်။ဒီခြေတွေက2019ခုနှစ်အတွင်းမှာနိုင်ငံရေးလူခွင့်ရေးပြည်ရင်းငြိမ်းချမ်းရေးနဲ့ဆွေးနွေးပွဲတွေရဲ့အခြေအနေဟာအတက်မရှိအကြမ်းတော့ကိုဦးတည်နေတယ်လို့သုံးသပ်ရမှာပါ။ဒါတွေဟာတစ်ဖက်သက်အယူဆွဲတန်ပြီးအတ္တဆန်လို့နဲ့စေတနာမဲ့တဲ့စိတ်တွေအခြေခံလို့ဖြစ်နေရတာပါ။ဒီလိုကြာဆင်းနေတဲ့အခြေအနေကိုပြန်လည်တိုးတက်ရှင်သန်လာဖို့ကတော့စိတ်စေတနာမှန်တဲ့နိုင်ငံအတွက်နိုင်ငံသားတွေအတွက်ရည်ရွယ်ချက်အမှန်နဲ့ဆွေးနွေးညှိနှိုင်းကြမှာသာဖြစ်လာမှာပါလို့တင်ပြဆွေးနွေးလိုပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်ရဲ့စာပါမိတ်ချလာမျိုးပါဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးပြည်ရင်းငြိမ်းလူခွင့်ရေးကိစ္စတွေကိုဒီလိုပြန်လည်တိုးတက်တဲ့အခါမှာကျွန်တော်တို့ဟိုဒီအစိုးရဘိုင်းနေမကပါဘူးဒီနိုင်ငံရေးမှာနေရာယူထားတဲ့တပ်မတော်နဲ့ဒီလူတော်အပိုင်းကိုလည်းကျွန်တော်တို့ထည့်ပြောလို့လိုမယ်ထင်ပါတယ်။ဒါဖြစ်လို့ဆိုတော့ဒီမြန်မာနိုင်ငံရေးမှာဟိုအဓိကတော့ချက်တစ်ခုလို့ဖြစ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးကိစ္စဆိုရင်လည်းလူတော်ထဲမှာလုံးဝမဲ့ကိစ္စတွေရှိပါတယ်။နောက်ငင်းငင်းကိစ္စတွေမှာဆိုရင်လည်းတပ်မတော်ထဲဝင်ပါနေတာရှိပါတယ်။ဆိုတော့ကိုအောင်သူရဲ့ဒီနေရာမှာတိုးတက်မှုတွေပေါ့လေဖြစ်တင်သလောက်မဖြစ်ရတဲ့အထက်မှာတပ်မတော်နဲ့လူတော်အပိုင်းကရောဘယ်လောက်ထိတာဝန်ရှိရလို့ပြောနိုင်မလဲကိုအောင်မြင်း
ဟုတ်ပါတယ်ဆိုတမလို့ ਨੇ ဟိုလွတ်တော်ရဲ့အခန်းကဏ္ဍလည်းဟိုကျွန်တော်ချက်ပြောမယ်အနေထားရှိပါတယ်ဆိုတော့ဆိုတော့ကဟိုကျွန်တော်တို့ကြည့်ရခါကျတော့လွတ်တော်ဘက်ကပြည့်တဲ့ဥပဒေကြီးကကျွန်တော်တို့ဖွင့်ပြရတဲ့ဘလောက်ကြီးအထောက်အကူဖြစ်မလဲပေါ့နော်ဆိုတော့အဲ့တော့ဒီအစိုးရလက်ထက်ထဲမှာအခုပြုလာတဲ့ဥပဒေမှာတော်တော်လေးအငင်းပွားစရာကိစ္စတွေရှိပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီလွတ်ညီညာရေးဟိုဖွဲ့မှတ်ညီဥပဒေလိုကိစ္စမျိုးတွေပါတယ်နောက်မတရားသိက္ခာကျွန်တော်တို့ဖြစ်လာတဲ့ဒီဥစ္စာပေါ်ပါပါလေမြေဖိန်းဥပဒေဆိုဒီလိုကိစ္စမျိုးတွေကကျွန်တော်ပြဿနာရှိနေဖြစ်ပါတယ်နောက်တစ်ခါတမတော်ဘက်အပိုင်းမှာကျတော့အခုလက်ရှိနောက်ဆုံးပေါ်လို့ဒီကျန်ဒီယာကနေပြီးတော့တရားစွဲဆိုမှုကြီးဖြစ်လာတဲ့ ICJC ရောက်လာတဲ့ကိစ္စတွေကလည်းဒါကဟိုမပြည့်စုံခံရရှိပေါ်တော့ကျွန်တော်တို့တာဝန်အများကြီးရှိတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟိုကိုယ်မျိုးမင်းအမြင်ရောခင်ဗျအခုကျွန်တော်တို့ဒီမှာတက်မော်နဲ့ဒီလွတ်တော်အပိုင်းရောကျွန်တော်တို့တိုးတက်မှုမရတဲ့အပိုင်းတွေမှာဘယ်လောက်ထိတာဝန်ရှိရလို့များပြောနိုင်လဲ
ဟုတ်ပထမဦးဆုံးဒီလွတ်တော်ရဲ့လူခွေဆိုင်ရာစေတနာမှာတော့ဒီနိုင်ငံသားစာရှိတွေလက်မှတ်ထိုးမှုအတွက်တိုက်တွန်းတာတွေတစ်ခဲနဲ့ထောက်ခံတာတွေဓာတ်ရှိပါတယ်အထူးဖြင့်ကျွန်တော်တို့ဒီ CRC စာချုပ်ကလေးချင်းဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲစာချုပ်လက်နက်ကယူမကတင်မရှိကလေးများပါဝင်တတ်တဲ့မှုကျွန်တော်အကြည့်လက်မှတ်ထိုးတာဒီဘာရည်ကြီးကြီးကြီးဆိုင်ရာစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဆုံးဖြတ်ခဲ့တာဒါရီယာစုစုကျိုးပါမှုအပိုင်းမှာဒါပေမဲ့ဒီဥပဒေတွေကိုကျွန်တော်ဆက်မဆွေးနွေးရခါမှာတော့ကျွန်တော်တို့လွတ်တော်ပိုင်းကသင်တော့မလုပ်နိုင်တဲ့အိမ်မှာမျိုးကျွန်တော်ရှိပါဘာကြောင့်လဲဆိုတော့နိုင်ငံတကာစာချုပ်တွေကလည်းလက်မှတ်ထိုးဖို့ဒီထဲမှာရှိတဲ့ဥပဒေတွေကိုသိသိကြောင်းလဲဖို့အတွက်နိုင်ငံတကာစာချုပ်တွေနဲ့ဆက်ရည်ဖို့အတွက်ပြုကြတာရှိပါတယ်ကျွန်တော်လက်ရှိဥပဒေထဲမှာဆိုရင်ကျွန်တော်တို့အများဆုံးပြဿနာတက်နေတဲ့ဒီဆက်သွယ်ရေးဥပဒေထဲမှာလူခွင့်နဲ့ပတ်သက်လို့ကျွန်တော်တို့သွားပြီးတော့ထိခိုက်တဲ့ fight တွေပါလာရှိတယ်။နောက်တစ်ခါကျွန်တော်ညီရင်းစုစုပေါ်ရင်းရဲပါစီဝေးစီတမ်းနဲ့လည်းဒီဆိုတဲ့အပိုက်မှာလည်းဒါကိုအလွဲသုံးစားလို့ပြီးတော့ fancy မှုတွေကျွန်တော်တရားရင်ဆိုင်ရတာအများကြီးပါ။အထူးဖြင့်တည်င်းမီဒီယာသမားတွေကျွန်တော်တို့ရှိနေတယ်။နောက်တစ်ခါတက်ကြွလောက်စားပြီးတော့ညီငယ်ရေးအတွက်တက်ကြွဒီလှုပ်တော်တာတော့မှဒီဥပဒေနဲ့ပြာဆွတ်တတိယနံပါတ်9လို့ဥပဒေအဲ့ဒီဥပဒေဒီမှာဟိုဒီဝက်ချက်အရာကျွန်တော်တို့ကြားခန်းစားရမဟုတ်ဒီကံအောင်ဒီဥပဒေရဲ့အားနည်းချက်တွေကိုအဆုံးချပြီးတော့ ဒီလူတို့ရဲ့အခြေခံလက်လက်ကိုဖြိလိုက်နိုင်တဲ့အကြောင်းအရာရှိတယ်။အဲ့ဒါကိုပြုစုကြောင်းလဲဖို့ဆွေးနွေးလို့ရှိတော့သွတ်တော်ပိုင်းမှာအားနည်းမှုအများကြီးရှိတယ်။ဘာကြောင့်အားနည်းလဲဆိုတော့ကျွန်တော်တို့မသိဘူး။ကျိုးစားမှုတွေကျွန်တော်ပြောရလို့မပေါ်တိုင်းဒီကိစ္စတော့မဖြစ်နိုင်သေးဘူးဆိုတော့ဘယ်လို့ဖြစ်မလို့ကြောင်းနေလို့ဆိုတဲ့အရာမျိုးဖြစ်တယ်။သူတို့ရဲ့အခြေခံမှာဒီကိစ္စရဲ့ဒီလိုမျိုးအခြေခံလက်လက်ကိုသိလိုက်နိုင်တဲ့သူတွေကလူအပ်ပါသေးဆိုစိတ်ထားမျိုးများရှိနေလားဒါမှမဟုတ်ပါတီရဲ့ဒီလိုက်နေမှုကြောင့်ဒီကိစ္စမပြောရဘူးဆက်ဆက်ချက်များရှိနေလားဒါတို့ကျွန်တော်မသိဘူးအဲ့တော့ဒီကောရဲ့အပိုင်းမှာဒီရင်းဥပဒေအစည်းအဝေးဒီဖန်ဆီးနိုင်တဲ့ဥပဒေတွေကိုကြောင်းလဲဖို့အတွက်ကတော့ဒီနေ့လက်တွေ့ရဲ့အခြေအနေမျိုးရှိရတွေ့ရပါမယ
်ဟုတ်ကဲ့ပါဝင်စနစ်ပြည့်တဲ့ဥအောင်မျိုးမင်းဥအောင်သူငယ်ကိုရင်ပါဝင်စနစ်ရဲ့သူတွေစာရေးသားပြဖို့စနစ်ရဲ့သူတွေနဲ့သောတာရှင်များအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ